This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကင်ဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပါတယ်ဒီကနေ့2024ခုနှစ်အောက်တိုဘာလ23ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်တွေကိုစတင်တင်ဆက်ပေးပါတော့မယ်ရှင်ခုပထမဆုံးရေဒီယိုအန်ယူဂျီစီရီသတင်းကောက်နှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင
်ဗီဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာကိုကျန်စားပြီး2024ခုနှစ်အောက်တိုဘာလ17ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့လိုင်သာရမြို့နယ်စီမံအုပ်ချုပ်ရေးကောင်စီဝင်ကျော်သူဝင်းခေါ်ရွှေမန်းနဲ့ကိုရီးယာရှိပြစ်ခတ်ခံရတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်ရောင်တိုင်းလိုင်သာမြို့နယ်နောက်ပိုင်းစီမံအုပ်ချုပ်ရေးကောင်စီဝင်ကျော်သူဝင်းခေါ်ရွှေမန်းနဲ့ကိုရီးယာရှိကိုဒီကနေ့မနက်ပိုင်းမှာပြစ်ခတ်ရှင်းလင်းခဲ့တယ်လို့ Golden Valley Warriors အဖွဲ့ကပြောပါတယ်လိုင်သာမြို့နယ်နောက်ပိုင်းစီမံအုပ်ချုပ်ရေးကောင်စီဝင်အဖွဲ့ဝင်နှစ်ကျော်သူဝင်းခေါ်ရွှေမန်းနဲ့ကိုရီးယာရှိတို့ကို Golden Valley Warriors ရဲဘော်တွေကဒီနေ့အောက်တိုဘာလ23ရက်မနက်9နာရီဝန်းကျင်မှာလိုင်သာမြို့နယ်17ရပ်ကွက်မှာတိုက်ခတ်ရှင်းလင်းခဲ့တယ်လို့သိရပါတယ်ကျော်သူဝင်းခေါ်ရွှေမန်းဟာရံဘတ်ဖောက်ဝင်တန်ရာ2ချက်ဝဲလက်ဖွားဖောက်ဝင်တန်ရာ2ချက်ကြီးထိမှန်ခဲ့ပြီးသူ့ရဲ့ကိုရီးယာရှိကတော့ဦးကောင်းဖောက်ဝင်တန်ရာ2ချက်ရသွားတာကြောင့်လူနာတင်းရင်2စီးနဲ့ဆေးရုံပို့လိုက်ပေမဲ့တရားပြစ်ထန်တာကြောင့်တေဆုံနိုင်ခြေရှိတယ်လို့ Golden Valley Warriors တပ်ဖွဲ့ကပြောပါတယ်။လိုင်သာမြို့ကလည်းဖြစ်မြို့နယ်စီမံအုပ်ချုပ်ရေးကောင်စီဝင်လည်းဖြစ်တဲ့ကျော်သူဝင်းဟာမဝင်မနေရစစ်မှုထမ်းစနစ်အတွက်လိုင်သာမြို့နယ်ကလူငယ်၈၀၀ကျော်ကိုစစ်တပ်ထံအမည်စင်းပေးပို့ခဲ့ပြီးအတင်းအဓမ္မစစ်မှုထမ်းခိုင်းစေခဲ့သူလို့ Golden Valley Warriors ဖွဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရရှိထားတဲ့ချက်လက်တွေအရလိုင်သာမြို့နယ်ဟာရောင်တိုင်းအတွက်စစ်မှုထမ်းအများဆုံးထုတ်ပေးတဲ့မြို့နယ်ဖြစ်ထိတ်ဆုံးကရပ်တည်နေပြီးဒီဖြစ်စဉ်အတွက်အဓိကအဆုံးဖြတ်ကိုလိုင်သာမြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့ကဆုံးဖြတ်အတည်ပြုတာလို့လည်းအတည်ပြုထားပါတယ်။ကျော်သူဝင်းခေါ်ရွှေမန်းဟာအခုနှစ်မှမြို့နယ်စီမံအုပ်ချုပ်ရေးကော်မတီဝင်ဖြစ်လာခဲ့သူဖြစ်ပေမဲ့သူ့ရဲ့စီးပွားရေးအင်ပါယာကိုပါချဲ့ထွင်နိုင်ခဲ့ပြီးစားသောက်ကုန်လုပ်ငန်း၊ရေသန့်စက်ရုံး၊ convenience store တွေနဲ့အင်ဂျင်မြေရောင်းဝယ်ရေးလုပ်ငန်းတွေနဲ့တုံတိုးကြီးပွားချမ်းသာလာတယ်လို့ဆိုပါတယ်။သူပိုင်ဆိုင်တဲ့ရွှေမန်းအင်ဂျင်မြေလုပ်ငန်းမှာစစ်ဘက်ရာရှိတချို့ပါဝင်ပတ်သက်နေပြီးတရုတ်လုပ်ငန်းရှင်တူကလည်းငွေကြေးထည့်ဝင်ထားတယ်လို့သိရပါတယ်။ကျော်သူဝင်းခေါ်ရွှေမန်းဟာလိုင်သာမြို့နယ်အတွင်းကျူးကျော်တွေကိုအင်အားသုံးဖယ်ရှားတာမဝင်မနေရစစ်မှုထမ်းစနစ်အတွက်ဆက်ယုံလုံသမားလူငယ်တွေကိုအတင်းအဓမ္မစစ်တပ်ထံကိုဆီလွတ်တာတွေကြောင့်ညမဲဆိုးနဲ့ကြော်ကြတဲ့လိုင်သာမြို့နယ်ကအုပ်ချုပ်ရေးကြီးခဲ့ဖြစ်ပြီးပြည်သူတွေရဲ့တိုင်ကြားချက်အရအခုလိုအုပ်ချုပ်ရေးထောက်တိုင်ကြီးတစ်ခုကိုရှင်းလင်းရခြင်းဖြစ်တယ်လို့ Golden Valley Warriors ဘက်ကပြောပါတယ် Golden Valley Warriors တပ်ဖွဲ့အနေနဲ့ရန်ကုန်မြို့ကအကြမ်းဖက်စစ်တပ်နဲ့ဆက်ဆက်နေတဲ့မြို့နယ်စီမံအုပ်ချုပ်ရေးကော်မတီဝင်များနဲ့လုပ်ငန်းရှင်များကိုစည်းရင်းပြုစုထောက်လှမ်းထားပြီး၎င်းတို့အားလုံးကိုပြစ်မှတ်ထားတိုက်ခိုက်နိုင်ဖို့လှုံ့ဆော်သွားမယ်လို့လည်းအသိပေးထားပါတယ်။လိုင်သာမြို့နယ်၁၇ရက်ကွက်မှာပြစ်ခတ်မှုဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေလိုင်သာရတမြို့နယ်လုံးကိုပိတ်ဆို့စစ်ဆေးမှုတွေလှုံ့ဆော်ခဲ့တယ်လို့ဘီအန်အောင်တရာအောင်စီရတရာရွှေပြည်သားတရာတို့ကိုလည်းယာယီပိတ်ဆို့စစ်ဆေးမှုတွေလှုံ့ဆော်ခဲ့ပေမဲ့မြို့နယ်စီမံအုပ်ချုပ်ရေးကော်မတီဝင်ကျော်သူဝင်းနဲ့သူ့ရဲ့ကိုရီးယားရှိကိုအနီးကပ်ရှင်းလင်းတဲ့မစ်ရှင်ဖော်ဆောင်ခဲ့သူတော်လိုင်းရဲဘော်တွေကတော့လုံခြုံရနေရကိုရောက်နေပြီလို့သိရပါပါတယ်ခင်ဗျာ။အခုတခါဘောလကဲခရိုင်မှာရှိတဲ့စစ်ကောင်စီစခန်းကုန်းတိုက်ပွဲမှာ BPDF ရဲဘော်တို့ကြာဆုံးသွားတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်။ GNP ဘောလကဲခရိုင်အတွင်းကစစ်ကောင်စီတပ်ဆွဲထားရာစခန်းကုန်းတိုက်ပွဲမှာရဲဘော်တို့ကြာဆုံးခဲ့ရတယ်လို့ဘောလကဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ BPDF ကဒီကနေ့အောက်တိုဘာလ23ရက်မှာထုတ်ပြန်ပါလာ။တော်လိုင်းမာမေတပ်ပေါင်းစုတွေနဲ့အတူအောက်တိုဘာလ10ရက်နေ့ကစစ်ကောင်စီစခန်းကုန်းတစ်ခုကိုခြေမုံတိုက်ခတ်ရာမှာရဲဘော်တပ်ပိုင်မှုကြာဆုံးခဲ့တယ်လို့အသိပေးထားပါလာ။ နိုင်ငံတော်နဲ့လူမျိုးအတွက်ဆန်းဆန်းတမန်တိုက်ပွဲဝင်ရင်းအသက်ပေးလူခဲ့တဲ့ရဲဘော်တပ်ပိုင်မှုကိုအာဇာနီအဖြစ်အတိအမှတ်ပြုတယ်လို့လည်း BPDF ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘော်လကဲမြို့နယ်မှာစစ်စခန်းကုန်းအချို့သိမ်းပိုက်ဖို့ကြံနေသေးတာကြောင့်ဒီစခန်းကုန်းတွေကိုသိမ်းနိုင်ဖို့တော်လိုင်းတက်တွေစူးစမ်းနေချိန်အော်တိုဘလ10ရက်နေ့မှာစစ်တပ်ကလေရင်ပစ်ကူပေးတာတွေရှိနေတယ်လို့စစ်ရေးသတင်းရင်းမြစ်တွေစီကနေသိရပါတယ်။ရှမ်းပြည်ခြေဆိုင်စစ်စင်ရေးကုကဲမှုဌာနချုပ်စကကနှင့်လက်အောက်ခံတပ်တွေနဲ့ဘော်လကဲမြို့ကိုစစ်ကောင်စီကအင်အားဖြည့်ထားပြီးရှမ်းပြည်တောင်ပိုင်းပင်လောင်းနယ်စီစံမြို့ဘက်ကနေစစ်ကြောင်းထိုးနေတာကြောင့်ပင်လောင်းနယ်ဖေကုံမြို့ကြားမှာလည်းတိုက်ပွဲတွေနေ့စဉ်နှီးပါဖြစ်နေတယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးရေပြူမြို့နယ်ရေပြူတံတားထိပ်မှစစ်ဆေးနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုပစ်ခတ်တိုက်ခတ်ရာ၄ဦးသေဆုံးပြီးတနက်တလတ်သိမ်းဆည်းရရှိတဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်။ဒီနေ့သားအတိုင်းရေပြူမြို့နယ်ကရေပြူတံတားထိပ်မှစစ်ဆေးလုပ်နေတဲ့အချမ်းပတ်စစ်ကောင်စီတပ်ဖွဲ့ကိုပစ်ခတ်တိုက်ခတ်ရာ၄ဦးသေဆုံးပြီးတနက်တလတ်သိမ်းဆည်းရရှိခဲ့တယ်လို့ဒဝဲမျိုးသားလွတ်မြောက်ရေးတပ်တော် DNLA ကပြောပါတယ်။ရေပြူတံတားထိပ်ကနေပြီးခီးသွားပြည်သူတွေကိုနှီးမျိုးစုံစစ်ဆေးချမ်းပတ်နေတဲ့စစ်ကောင်စီတပ်ဖွဲ့ကိုတော်လိုင်းတပ်တော်ကအော်တိုဘလ17ရက်နေ့ညနေ3နာရီခန့်အချိန်မှာအလင်းငိုက်ပစ်ခတ်တိုက်ခတ်ရာအပြန်အလှန်ပစ်ခတ်မှုတစ်နာရီခန့်ကြာတယ်လို့သိရပါတယ်။အပြန်အလှန်ပစ်ခတ်မှုတွင်ဂျပန်စစ်ကောင်စီတပ်ဖွဲ့ဝင်၄ဦးသေဆုံးပြီးအများပြားဒဏ်ရာရသွားတယ်လို့လည်းသိရပါတယ်။တိုက်ပွဲတွင်ဂျပန်စစ်ကောင်စီတပ်ဖွဲ့ထံက MA3 တနက်တလတ် 7.62G အတောင့်120 5.56G အတောင့်600ကြီးပေါက်5ခုဓာတ်တလတ်စကားပြုတ်ဆက်တစ်လုံး79အသီး6လုံးအီနာဂါဘုံသီး2လုံးလက်ပစ်ဘုံ1လုံးလက်ကင်ဖုန်း2လုံးကြီးကားပြားတစ်ခု equipment တစ်ခု drone တစ်စင်းနဲ့ဆက်ဆက်ပစ္စည်းတွေသိမ်းဆည်းရရှိခဲ့တယ်လို့လည်းအသိပေးထားပါတယ်ဒီတိုက်ခိုက်မှုကိုတဝဲမျိုးသားလွတ်မြောက်ရေးတပ်တော် DNLA ရေပြူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ YPPDF ဘီလုံးပျောက်ကြားတပ်ဖွဲ့နဲ့ကျတဲ့နှစ်တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတကကမ်ဘလူမြို့နယ်အင်းလယ်ကြီးရွာကိုစစ်တပ်က drone နဲ့ပုံကျက်မှုကြောင့်အရသာ3ဦးနဲ့နွား6ကောင်တေဆုံးခဲ့ရတဲ့တဲ့တင်ကိုလည်းတင်ဆက်ပေးကြပါမယ်။စကိုင်းတိုင်းကမ်ဘလူမြို့နယ်အင်းလယ်ကြီးရွာကိုချမ်ပတ်စစ်တပ်က drone နဲ့ပုံကျက်တိုက်ခတ်မှုကြောင့်အရသာ3ဦးနဲ့နွား6ကောင်တေဆုံးခဲ့တယ်လို့ကျွန်းလာကမ်ဘလူတက်ကြွလှုံရှားသူများဖွဲ့ကပြောပါတယ်။ဂါရုရွာပြူစောတီအထိုင်စခန်းမှာရှိတဲ့ချမ်ပတ်စစ်သားတွေနဲ့ပြူစောတီတွေဟာမနေ့ကအော်တိုဘားလ12ရက်မနက်9:30ခန်းအချိန်မှာအင်းလယ်ကြီးရွာကပြည်သူပိုင်နေတွေကို drone နဲ့ပုံသီး6လုံးကျဲချတိုက်ခိုက်ခဲ့တာလို့သိရပါတယ်။ဒီတိုက်ခတ်မှုကြောင့်ကလေးငယ်နှုတ်ပါဝင်မိခင်တူးသေဆုံးပြီး9ဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့အပြင်အိမ်နှလုံးလည်းပျက်စီးခဲ့တယ်လို့သိရပါတယ်။ဒဏ်ရာရသူ9ဦးအနက်မျိုးသားတူဟာအသက်အန္တရာယ်စိုးရိမ်ရတယ်လို့လည်းကျွန်းလှကမ်ဘလူတက်ကြွလှုံရှားသူများအဖွဲ့ကအသိပေးထားပါတယ်။စစ်ကောင်စီတပ်နဲ့ပြူစောတိတွေဘုံသီးချတိုက်ခတ်တာကြောင့်အပြင်မဲ့ပြည်သူတွေထိခိုက်သေဆုံးခဲ့ရတဲ့အပြင်နွား6ကောင်လည်းသေဆုံးခဲ့ရတယ်လို့သိရပါတယ်။ပြည်သူတွေနေထိုင်ရာကြေးရွာတွေကို drone နဲ့ဘုံကျဲနေတဲ့စစ်ကောင်စီတပ်ဖွဲ့ဟာကမ်ဘလူ6006တပ်ကဖြစ်ပြီးအရင်လိုမြေပြင်စစ်ကြောင်းမထိုးတော့ဘဲအနီးအနားမှာရှိတဲ့တဲတိုက်တွေကပြည်သူပိုင်ပစ္စည်းတွေနဲ့ကျွဲနွားဝက်ကြက်တွေကိုခိုးယူရှာဖွေစားတော့ခါအထိုင်စခန်းတွေကနေပြီး drone တွေနဲ့အကြောင်းမဲ့ဘုံကျဲတိုက်ခိုက်နေတာလို့ကျွန်းလာကမ်ဘလူတက်ကြွလှုံရှားသူများအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
သောတာရှင်များရှင်ခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ကျမຫນွေဥမုံကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါရှင်။2024ခုနှစ်အောက်တိုဘာလ23ရက်နေ့ Radio Energy ပြည်ရင်းသတင်းတွေကိုတင်ပြပေးသွားမှာပဲဖြစ်ပါတယ်။ကုလလုံခြုံရေးကောင်စီကဦးဆောင်ပြီးစေအုပ်စုကိုအေးအေးယူနိုင်ဖို့မြမသက်မဲ့ကြီးတိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်။စေအုပ်စုနဲ့ထိုက်တန်တဲ့နေရာဟာလွတ်တော်များ၊သမရအိမ်တော်များမဟုတ်ပဲနိုင်ငံတကာရာဇဝတ်တရားရုံးများနဲ့ခုံရုံးများသာဖြစ်တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကဦးဆောင်ပြီးဖြစ်နိုင်သမျှနီးလန်းတွေနဲ့အာဏာသိမ်းစရုပ်စုကိုရေးယူဖို့ကုလဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းကတိုက်တွန်းပြောကြားလိုက်ပါတယ်။အောက်တိုဘာ10ရက်ကကျင်းပတဲ့89ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံစက်ထမကော်မတီမှာလူသားမျိုးနွယ်ပေါ်ကျူးလွန်သည့်ရာဇဝတ်မှုများ Crimes Against Humanity Council နဲ့ဆွေးနွေးတဲ့ထွေထွေဆွေးနွေးပွဲမှာမြန်မာသံတမန်ကြီးကမင်းကွန်ပြောရမှာခုလိုထည့်သွင်းပြောကြားလိုက်တာဖြစ်ပါတယ်။ဂျမစစ်တက်ကကျူးလွန်နေတဲ့နိုင်ငံတကာရာဇဝတ်မှုများချုပ်ငြင်းရေးနိုင်ငံတကာအတိုင်းဝန်းအနေနဲ့ထိရောက်တဲ့ရေးယူဆောင်ရွက်မှုတွေအချိန်ဟုန်မြင့်လှုံ့ဆော်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးကတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။ခုချိန်ဟာဆုံးဖြတ်ချက်ချမှတ်ရမယ့်အချိန်ဖြစ်ပြီးမြန်မာပြည်သူများနဲ့အတူရပ်တည်ပေးဖို့တိုက်တွန်းပါတယ်လို့ကုလဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြောခဲ့ပါတယ်။စစ်မှန်တဲ့တည်ငြိမ်မှုကိုလှစ်လူရှုခြင်းဖြင့်တိစောက်နိုင်မှာမဟုတ်ပဲတရားမျှတမှုပေါ်ရင်သာတိစောက်နိုင်မှာဖြစ်ကြောင်းနဲ့ကျူးလွန်ထားတဲ့ရာဇဝတ်မှုများအတွက်ပြည်ထောင်ကင်းလွတ်ခွင့်ရနေတဲ့အစင်လာကိုအဆုံးသတ်ရမယ်လို့တမ်မတ်ကြီးကဆိုပါတယ်ပြည်ထောင်ကင်းလွတ်ခွင့်ဆံဝန်အဆုံးသတ်မှသာအကြမ်းဖက်မှုတန်တရားရပ်တန့်မှဖြစ်ပါတယ်လို့တမ်မတ်ကြီးကကုလဖွဲ့ဝင်နိုင်ငံတွေကိုအသိပေးထားပါတယ် တရားမဝင်ဆီယနာသိမ်းမှုကျူးပန်းခဲ့တယ်။2021ဖေဖော်ဝါရီလကစပြီးအနာသိစရုပ်စုရဲ့ရက်ဆက်စွာတက်ဖြတ်မှုကြောင့်လူပေါင်း 9,900 ကျော်သေဆုံးခဲ့ရပြီးနိုင်ငံလူဦးရေရဲ့ 3.4 သန်းကျော်ဟာနေရာဆုံးခွာထွက်ပြေးနေရတယ်လို့လည်းမြန်မာသက်မကြီးကရှင်းပြခဲ့ပါတယ်။ဒါ့အပြင်လူဦးရေ 18.6 သန်းကျော်ဟာလူသားချင်းစာနာထောက်ထားမှုကူညီတွေအရေးတကြီးလိုအပ်နေပြီးအများစုဟာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဖြစ်နေတယ်လို့ကုလဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ကဆက်လက်ပြောဆိုခဲ့ပါတယ်။လူမျိုးတုံးတက်ဖြတ်မှုလူမျိုးစုတစုအားစနစ်တကျဖယ်ရှားမှုဆက်ရာဇဝမှုများနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်သောရာဇဝမှုများအားကျူးလွန်နေသူတွေကနိုင်ငံရေးအာဏာကိုရယူဖို့ကြိုးပမ်းနေတဲ့ဆေးအုပ်စုဟာတရားဝင်မှုမရတတ်ဘူးလို့မြန်မာသံမကြီးကထောက်ပြထားပါတယ်။ဒါကြောင့်ဆေးအုပ်စုနဲ့ထိုက်တန်တဲ့နေရာဟာလွတ်တော်များသမရအိမ်တော်များမဟုတ်ပဲနိုင်ငံတကာရာဇဝတ်တရားရုံးများသို့မဟုတ်ခုံရုံးများသာဖြစ်တာကြောင့်သူတို့အနေနဲ့စူပါတရားရုံးများနဲ့ခုံရုံးများရှေ့မှောက်မှာပြစ်သားတွေဖြစ်တာရှိတဲ့နယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကပြောကြားခဲ့ပါတယ်ရှင်။ဗိုလ်မှူးကြီးခုံအောက်ကအပါဝင်3ဦးကိုတပ်ဖွဲ့ဝင်ဖြစ်ကထုတ်ပယ်လိုက်ပြီလို့ PNL PNL ချင်းညာတဲ့သတင်းကိုလည်းတင်ပြပေးပါမယ်။ပိုးမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL PNL ဦးဆောင်နိုင်ရကအဖြစ်တာဝန်ယူခဲ့တဲ့ဗိုလ်မှူးကြီးခုံအောက်ကတွဲဘက်ထွေထွေတွင်းမှု1ဗိုလ်မှူးခွန်မင်းသိန်းတွဲဘက်ထွေထွေတွင်းမှု2နန်းရင်ရင်ဆိုးတို့ကိုဖွဲ့ဝင်တပ်ဖွဲ့ဝင်ဖြစ်ကနေထုတ်ပယ်လိုက်တယ်လို့ PNL PNL ကဒီကနေ့အောက်တိုဘာ23ရက်မှာကြေညာလိုက်ပါတယ်။ PNL နိုင်ငံအဖြစ်တာဝန်ယူခဲ့တဲ့ဗိုလ်မှူးကြီးခုံအုပ်ကနေဖွဲ့ဟာပိုးမျိုးသားလူမျိုးရေးဖွဲ့ချုပ် PNL NCAS ကိုပြန်လည်ဖွဲ့စည်းလိုက်တယ်လို့အောက်တိုဘာ9ရက်မှာထုတ်ပြန်ကြေညာခဲ့ပြီးနောက် PNL PNL ကခုလိုထုတ်ပြန်လိုက်တာပဲဖြစ်ပါတယ်။ PNL ဦးဆောင်နိုင်ရကတာဝန်ယူထားတဲ့ဗိုလ်မှူးကြီးခုံအုပ်ကအနေနဲ့ခုနှစ်စက်တင်ဘာ10ရက်နေ့ရက်စွဲနဲ့စက်တင်ဘာ15ရက်နေ့မှာဖွဲ့ချုပ်ကနေနှုတ်ထွက်ကြောင်းထုတ်ပြန်ကြေညာခဲ့ပြီးတွဲဘက်ထွေထွေတွင်းမှု1ဗိုလ်မှူးခွန်မင်းသိန်းနဲ့တွဲဘက်ထွေထွေတွင်းမှု2နန်းရင်ရင်ဆိုးတို့ကစက်တင်ဘာ17ရက်နေ့ကကျင်းပခဲ့တဲ့ PNL ဗဟိုအလုံးမှုဆောင်ကော်မတီအထူးစုရေးမှာဖွဲ့ချုပ်ကနေနှုတ်ထွက်ကြောင်းတုံအားဖြင့်တင်ပြခဲ့တယ်လို့သိရပါတယ်။ဖွဲ့ချုပ်ကတပ်ဖွဲ့ဝင်အဖွဲ့ဝင်တွေဖြစ်တဲ့ဗိုလ်မှူးကြီးခွန်အုပ်ကဗိုလ်မှူးခွန်မင်းသိန်းနဲ့နန်းရင်ရင်ဆိုးတို့ကိုနှုတ်ထွက်ခွင့်ပြုကြောင်းဗဟိုကော်မတီအစည်းအဝေးကအတိမပြုမီကာလမှာခုလိုဖွဲ့တဲ့ဖွဲ့စည်းတာကြောင့်ထုတ်ပေးရတာလို့ PNL ကရှင်းပြထားပါတယ်။ PNL အမည်ကိုအလွဲသုံးစားလုပ်ပြီး PNL NCAS အဆိုတဲ့အဖွဲ့ကိုဖွဲ့စည်းကြောင်းထုတ်ပြန်ညင်ညာခဲ့တဲ့ဗိုလ်မှူးကြီးခွန်အုပ်ကပါဝင်3ဦးကိုအဖွဲ့ကနေထုတ်ပယ်ဖို့အောက်တိုဘာ17ရက်နေ့12ရက်ကကျင်းပခဲ့တဲ့ဗဟိုကော်မတီနဲ့တမူးများအရေးပေါ်စည်းဝေးမှာဆုံးဖြတ်ခဲ့တာလို့ PNL PNL ကအတည်ပြုထားပါတယ်။ PNL ရဲ့အခြေခံမူနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တဲ့ဖျားခွန်အုပ်ကခွန်မင်းသိန်းနဲ့နိုင်ရင်ဆိုးတို့ကိုပိတ်အပ်ထားတဲ့ရာထူးနဲ့တာဝန်အရရက်ကိုရုတ်သိမ်းပြီးဖွဲ့ချုပ်ရဲ့အဖွဲ့ဝင်တပ်ဖွဲ့ဝင်ဖြစ်ကနေထုတ်ပယ်လိုက်တာပဲဖြစ်ပါတယ်။ထုတ်ပယ်ခံရသူ3ဦးနေနဲ့လာမဲ့ PNL စတုထချင်းကြီးလာကမှယူကန်ဝင်ခွင့်ရှိတယ်လို့ PNL PNL ညညာချက်မှာဖော်ပြထားပါတယ်။ PNL ညီလာကံကိုလင်းနေချင်းကျင်းပလျက်ရှိရာတတိယချင်းကြီးလာကံကို2022မှာကျင်းပခဲ့ပြီးဖြစ်တာကြောင့်2026ခုနှစ်မှာစတုထချင်းကြီးလာကံကျင်းပဖို့ရှိတယ်လို့သိရပါတယ်။ဖျားခွန်အုတ်ကိုင်ဦးဆောင်ဖွဲ့စည်းတဲ့ PNL NCAS ဟာတရားဝင်မှုမရှိတဲ့အပြင်ဘိုးမျိုးသားလူမျိုးရေးဖွဲ့ချုပ် PNL အမည်ထက်သွင်းတုံးချထားတာကိုလည်းစန့်ကျင်ကန့်ကွက်ထားပြီးဖွဲ့ချုပ်အမည်သုံးပြုခြင်းကိုခွင့်မပြုဘူးလို့ PNL PNL ကထုတ်ပြန်ကြေညာထားပါတယ်။ဘိုးမှူးကြီးခွန်အုတ်ကိုင်ရဲ့အောက်တိုဘာ9ရက်နေ့ကြေညာချက်မှာတော့လက်ရှိဥက္ကဋ္ဌဗိုလ်ချုပ်ခွန်သူရိဟဖွဲ့ရဲ့မူဝါဒလမ်းစဉ်တွေကိုတွေ့ဖက်ပြီး NCA ကိုပြစ်ပယ်ကဘိုးမျိုးသားတို့ရဲ့အေဂျင့်သားရဖွင့်မှုမှုကိုထိခိုက်စေတဲ့ဒေသရင်းတိုက်ပွဲများပေါ်ဆောင်လာတာကြောင့်ပိုးမျိုးသားဒေသအများစုတည်ငြိမ်အေးချမ်းမှုပြပြခဲ့ရပြီးဒေသခံများရဲ့အသက်အိုးအိမ်စီစဉ်တွေဆုံးရှုံးခဲ့ရတယ်လို့ဖော်ပြထားပါတယ်။ဒါကြောင့် PNL NCAS အဖွဲ့ကိုဖွဲ့စည်းပြီးတနိုင်ငံလုံးဖြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် NCA လမ်းစဉ်နဲ့အညီဆက်လက်ရှောင်လန်းသွားမယ်လို့ပိုးမှူးကြီးခွန်အုပ်ကကကြေညာထားပါတယ်။ PNL PNL ရဲ့ဒီနေ့ထုတ်ပြန်ချက်မှာတော့စစ်ကောင်စီကအာဏာသိမ်းပြီးချိန်ကစပြီး NCA ဘာသဘောတူညီချက်တွေကိုအကောင့်ထဲဖော်နိုင်တော့တဲ့အခင်အကျင်းမရှိတော့ပေမဲ့NCA ရဲ့အနှစ်သာရသုံးချက်ဖြစ်တဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းရေးသက်ဆိုင်သူအလုံးပါဝင်ပြီးအထိပ္ပယ်ပြေဝါသောနိုင်ငံရေးဆွေးနွေးပွဲများဖြစ်မြောက်ရင်းရပ်သားများကိုကာကွယ်ပေးရို့2024ခုနှစ်ဇန်နဝါရီလ20ရက်နေ့ထိ3နှစ်တိုင်ပါဝင်ကြိုးပမ်းခဲ့တယ်လို့ဆိုပါတယ်စစ်တပ်ဩဇာညောင်းနဲ့ငြိမ်းချမ်းရေးတွဲဆုံဆွေးနွေးမှုအခင်းကျင်းမှာမျှော်လင့်ချက်ကြီးစွာနဲ့10နှစ်တိုင်ဆယ်ရောကိုပါပါဝင်လှုပ်ဆောင်ခဲ့ပေမဲ့အာမခံချက်ရှိတဲ့နိုင်ငံရေးရလဒ်တွေမရခဲ့တဲ့အပြင်နိုင်ငံတော်ကပြည်သူလူထုရဲ့အသက်အိုးအိမ်စီစဉ်တွေကိုစစ်ကောင်စီကလက်နက်အားကိုးနဲ့ဖျက်ဆီးနေတာကြောင့်ပိုးမျိုးသားလူမျိုးမှုတတိယတော်လှန်ရေးကိုဦးဆောင်ဆင်နွှဲဖို့2009ခုနှစ်ပိုးမျိုးသားညီလာခံကချမှတ်ပေးထားတဲ့အခြေခံမူများနဲ့အညီ PNL အနေနဲ့လက်နက်ကိုင်တော်လှန်ရေးလမ်းစဉ်ကိုပြန်လည်ဆင်နွှဲနေခြင်းဖြစ်တယ်လို့အသိပေးထားပါတယ်ရှင်။ဘလောမျိုးနယ်မှာစစ်တပ်ကတည်ယူထားတဲ့ဆိုင်ကယ်နဲ့အဖိုးရန်ပစ္စည်းတွေတွားပြန်ထုတ်တဲ့ဒေသခံတွေ ဖန်စီငွေညစ်ခံရတဲ့တရင်ကိုလည်းတင်ပြပေးပါမယ်။ဒီနေ့တိုင်းတိုင်းပလောမြို့နယ်တောင်ရခိုင်ရွာမှာစစ်တပ်ကသိမ်းယူသွားတဲ့ဆိုင်ကနဲ့ပုံရံပစ္စည်းတွေတွားပြန်ထုတ်တဲ့ရွာသားတွေဖန်စီချိန်ချောက်ငွေညစ်ခံနေရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီရဲ့ခလာရ215တရင်ကစစ်ကောင်စီတပ်ဖွဲ့ဟာအောက်တိုဘာ5ရက်နေ့လယ်ပိုင်းကတောင်ရခိုင်ရွာကရဲသား20ခန့်ကိုဖမ်းဆီးပြီးရွှေနဲ့ဆိုင်ကယ်လိုပို့ရန်ပစ္စည်းတွေအမှန်ယူဆောင်သွားတယ်လို့ဆိုပါတယ်။ဒေသခံတွေပိုင်တဲ့ဆိုင်ကယ်အစီး30ရွှေငွေနဲ့တန်မိုးရှိအိမ်နောက်ပြည်ပေါ်ကပစ္စည်းတွေကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေက215တရင်ကနေကားနဲ့လာရောက်သိမ်းဆောင်သွားတာလို့ဒေသခံတွေရဲ့ပြောဆိုချက်ကိုဒေသတွင်းသတင်းဌာနတစ်ခုဖြစ်တဲ့ Dewe Wash ကဖော်ပြထားပါတယ်။စစ်ကောင်စီတပ်ကအမှန်ယူဆောင်သွားတဲ့ပစ္စည်းတွေကိုပြန်လည်ထုတ်ယူနိုင်တယ်လို့ခလာရ215တရင်ကတောင်ရခိုင်ရွာကဒေသခံတွေကိုအောက်တိုဘာ17ရက်နေ့မှာပြောဆိုခဲ့တယ်လို့သိရပါတယ်။ဒါကြောင့်ခလာရ215တရင်ကိုတွားရောက်မင်းမြန်ရမှာတက်မှရှိတဲ့စစ်ကောင်စီတပ်သားတွေကဖမ်းဆီးပြီးငွေညှစ်တာကြောင့်ပတ်စံပေးပြီးပြန်ထုတ်ခဲ့ရတယ်လို့ဒေသခံတအူးကပြောပါတယ်။စစ်တပ်ကသိမ်းဆီးသွားတဲ့ဆိုင်ကယ်ချုပ်ကိုငွေကျပ်15သိန်းနဲ့အထက်ပေးမှပြန်ထုတ်ပေးတယ်လို့ဆိုပေမဲ့ဆိုင်ကယ်အစ်စ်နဲ့မော်ဒယ်မြင့်ဆိုင်ကယ်တွေကိုတော့ပြန်ထုတ်လို့မရဘူးလို့တောင်ရခိုင်ရွာကန်တွေကဆိုပါတယ်။တို့အတူရွှေငွေလက်ဝတ်လက်စားတွေပြန်ရဖို့ဘလောမျိုးရဲစခန်းကိုတွားရောက်စုံစမ်းတဲ့သူကိုတသေးထောက်ထားမရှိပဲဆွဆွဲတဲ့အတွက်ဖမ်းမယ်လို့ချိန်ကြောက်တာတွေလည်းရှိတယ်လို့သိရပါတယ်။ဘလောမျိုးနဲ့မနီမူဝဲမှာရှိတဲ့တောင်ရခိုင်ရွာကဒေသခံတွေကိုအောက်တိုဘာ5ရက်နေ့မှာစစ်ကောင်စီတပ်ကဖမ်းဆီးခဲ့ရမှာမြို့သမီးနဲ့ကလေးတွေပါဝင်ဒေသခံရဲသား20ခန်းကိုနေချင်းပြန်လွှတ်ပေးပြီးဖမ်းဆီးထားချိန်မှာစစ်ကောင်စီတပ်ဖွဲ့ကချိန်ကြောက်ပြောဆိုမှုတွေရှိခဲ့တယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင်။ဗီဒီယိုအန်ယူဂျီမှဆက်လက်တန်လှန်ပေးနေပါတယ်ဆက်လက်ပြီးတယောဇာခန္ဓာကိုနားဆင်ကြရပါမယ်ရဲဘော်တေးရေးသားထားတဲ့ဂျင်းဆိုးနဲ့24လို့အမည်ပေးထားတဲ့တယောဇာလေးကိုတော့လွတ်လပ်နှွေးဦးကရုပ်ဖတ်ပေးမှာဖြစ်ပါတယ်ရှင
်ဂျင်းဆိုးနဲ့24အခုဆိုရင်တောက်လူတဲ့စောက်ပုကိုတော်လိုင်းရေးသမားတွေကပဲအမဲဖြတ်နိုင်မလားတပ်ပလင်ခိုးတဲ့အငတ်ပရင်ဂျင်းဆိုးကိုတုတ်တက်မင်းတွေကပဲတက်ခွာနိုင်မလားဆိုတာစောင့်ကြည့်ရမယ်အခြေအနေပါဗျအနီဝေးအခွင့်ရေးကလည်းတက်မင်းတွေကတက်ပြင်းလို့ရတကိုးနော်စောက်ပုကအပြင်ကိုတိတ်မထွက်ရဲတော့အရက်ဘက်မှာအခွင့်အလန်းပါသလိုတော့ဖြစ်နေတာပေါ့နော်ဒါပေလို့တက်ပတ်ထက်အရက်ဘက်ကပိုလက်ရဲဆက်ရဲရှိပြန်တော့တစ်ချက်လစ်တာနဲ့တက်ကစ်နိုင်မှာကလည်းတေးကြတယ်လို့ဆိုတော့ကအရက်ဘက်ကလည်းအထက်ကြီးပဲပေါ့နေပါတဗျအခုတခါတက်ဘက်ကအာတာလာတာကတော့မပြန်နောက်တန်းစစ်မှုထမ်းနေရတာကိုတော့မကျေနပ်နိုင်သေးပဲ24နိုင်ကြီးလုံလုံစစ်မှုထမ်းရမယ်ဆိုတော့မအိတ်မနေအသက်သေးဥပဒေပါပဲဗျတချို့ကလည်းနောက်တန်းကြံတွေလင်းငယ်နေဥပဒေလို့လည်းပြောကြပါတယ်အဲ့ဒီဥပဒေထုတ်လိုက်တော့တက်ရင်မှုတွေမြက်ခုံးလှုပ်နေပါပြီဗျအရက်နဲ့ဆေးနှစ်ပင်လိန်ထားတဲ့ကောင်တွေကပြန်ကျွေးမဲ့အရေးရင်လေးနေရလို့ဒီမအေဘေးအပကိုဘယ်သူတတ်မလဲဆိုပြီးကလော်ဆဲနေကြပါပြီတယင်းမူးတွေတက်မမူးတွေခမစစ်ဥထမ်းဥပဒေနဲ့မတရားချိန်ချောက်မဲဖောက်အတင်းဆွဲတနတ်နဲ့ချိန်ခေါ်သွင်းလာတဲ့ရက်တို့တင်နှန်းဆင်းလာတဲ့သူတွေကချောင်ရင်ချောင်တို့ကစ်လစ်ပြေးမာကိုကြောက်နေရတဲ့ကြားတယ်တတ်သေးကအာလာဝကနဲ့စက်ကြထားတဲ့နာလာဂီရိစင်တွေကိုအရက်ကိုးမောင်းတိုက်တဲ့24ဥပဒေထုတ်လိုက်တော့သွေးပြက်နေရပြီလေဒီဥတ္တကစစ်ခွေးထွက်ပြေး24ကိုကြောက်ပြီးရတရားလဲကြည်အောင်လူနဲလာလို့တယောက်သေးကို3ယောက်စာလှုပ်ခိုင်းပြီးစစ်အင်အား3စတိုးတယ်လို့ဖြစ်အောင်လုပ်တဲ့တစ်ချက်ခုတ်4ချက်ပြခေါတနီရဲ့မဟာအကြံတော်မြတ်တယ်ဗျာအဲ့ဒီအတွက်တက်တွင်းကိုမြင်းစေးလူတလောက်တွင်းပေးရမယ်တဲ့မြင်းစေးတွင်းဖို့အောင်ပြေစုံများကန်ထရိုက်ပေးထားသလားဥအောင်ခန့်တီသားတွေပဲကန်ထရိုက်ရသလားတော့မသိအဲ့ဒီအဲ့ဓာတွေဟာတပ်ပကအာတာချက်တွေပေါ့လေပြီးတော့အိမ်ကွင်းပြိဿတတ်တွင်းတတ်ပြင်းတတ်လွင့်တတ်စွန့်မုတ်ဆိုးမှဂိုင်းကလည်းဂရာဖီလိုဒီငပုတ်သိုးကိုဒုတ်ထိုးရမှကြီးမယ်အသေးတွယ်မယ်ဆိုတာကြီးပဲဗျဘာကြောင့်ဒုတ်နဲ့ထိုးချင်ရတာလဲဆိုတာကတော့ခံစားနားလည်ပေးနိုင်မယ်ထင်ပါတယ်ဒုတ်ထောက်ဒိုင်းသားတွေကတော့မပြောနဲ့တော့သူတို့ပြတ်တယ်လို့မျိုးမိုင်းပြားလေးပေါ်မှာကာပုချီဖမိုးတော်လေးကိုတင်ပြီးမြောက်တက်ပြတ်တောက်သွားတဲ့ဇက်ဝင်ခန်းလေးရိုက်မယ်ဆိုတာကြီးပဲဗျဘလိုင်းကိုင်းကတော့ရှင်းတယ်မျက်စိနှစ်ကွင်းကိုဘယ်တင်းမှမထိရသူတို့ကိုယ်တိုင်ရမ်းစာလေးတွေဖြူပြီးတကူကူးမယ်တဲ့တရေကျိုးစာဖြေလို့မှသားကသူ့ဖြင့်လေးရမ်းပြီးသူ့အမီးလေးပေါက်ဖော်ကြီးစီသွားသွားနှံ့ဖို့ကြားဖြတ်ကြားဖြတ်ဆိုပြီးထိုးထိုးကြွေခံထားရတဲ့ ဘူဂရောဂိုင်းသူတွေကလည်းဘိုက်တဲ့ကြားဖြန့်ဘရင်ကြီးတွေဆက်ထားသမျှဆက်ကြီးတွေဥတဲ့အသေးတဲ့ကပါမကြံဘဲကလီစာမှမချံပြန်နှိုက်ထုတ်ပြမယ်တဲ့စည်ရမဟန်လို့ဆိုပြီးအပြစ်ပေးခံအရန်ခုံထိုင်နေရတဲ့ချုပ်တစုကတော့အယုံငပုလင်မယားကိုရခိုင်ရှိတန်းလှုပ်ပြီးတိုက်ခိုင်းမယ်ဆိုပဲမယားကဝိုက်ဟောင်ပေါ်လေသူ့သားနဲ့သူ့သမီးမြီးတွေကိုစီရင်မဲ့ဖတ်တဆိုးအဖွဲကတတငါတို့ငတ်တယ်လို့အငတ်ထားအမိလေးမဲ့သွားပုံအဖလေးမဲ့သွားပုံအဖိုးလေးပျောက်သွားပုံအဖွားလေးလစ်သွားပုံတွေနေနေဖြစ်ဖြစ်ခံစားရစီမတဲ့အဲ့ဒါလိုအိမ်ကွင်းပြိတ္တဖိအားကလည်းတက်ဘက်ကအာသာမှုကြီးတစ်ခုပေါ့ဗျာအင်းဒါကတော့ဥပချစ်အထင်ကိုလို့ပြောရတော့မှာပဲအရက်ဖက်ကလက်တင်သွတ်တာမဟုတ်ဖယဲဒီတစ်ခင်းနဲ့ဖြဲပြီးရင်ပြင်းနေတာသာကြည့်ဖယဲဒီတရင်သာတိကျရင်အမိယဒော့ဘုံတွေကျွေးပြီးခွေးမောင်ပွဲခွေးဖန်းပွဲအပီဆွဲကြမယ်ဆိုတာကြီးပဲလေဖယဲသီးဆိုတာတတ်သေးကစိုက်ခင်းဆိုတာလောက်ပဲပြောတော့မယ်ဘယ်စည်းပပောက်နောက်မဆုတ်တန်းခွေးပြိုင်ဖန်းပါမယ်တဲ့ဗျာရတရာနှစ်ထပ်ညှက်ပြီး24နိုင်ကျင်ဆိုးလား24ရက်စောက်ပုလားဆိုတာကိုစောက်ကြည့်ကြပါစို့ခင်ဗျာရေးသူရဲဘော်တေးတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နှွေးဦးပါ
Video Energy ရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်နေနဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ကိုနားဆင်ကြရပါမယ်။ဝါဘာသာနဲ့ပတ်စင်သတင်းများကိုရာခေလကတင်ပြပေးပါမယ်ရှင်။
ပကေမမမ်စမစကလာစနပမတယေမေကင်ပွိုင်ပူရီကန်ဒီအက်စမက်တစ်ဂရိုင်ဂရွန်လိုက်စတန်တဝန်တွဲခိုင်ကရာဂျပန်အန်ယူဂျီတိုကာမွာယာခေလာဟေစတန်တဂျီကနေယမ်အန်စရာဝန်တင်းစောမြန်မောင်ယုံကနေပမတ်ချူချလန်အချူယာတော့ဂရပ်လိုက်ကယာကပြန်နော်ဖန်မပီယူကီအမောဂရပ်နိမ်ကပြန်နော်ပချန်မိုင်မြန်မာမလုံဥယောပတမကာပရိကလိုက်စတန်ယူနင်ဖန်မနော်ကနေလိုက်တီယူပွဲလတ်လူပေါ့ပုန်ကူကပီတီစနာတောင်မန်လွတ်တော်စရာဝန်သိန်းစောမြမောင်ကနေရာဟင်းတငါပုန်နုံကရခိကောအလျာစငိုင်ပုန်ဒီယူမေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နပရာချချော့ကိုင်တတတတိမန်တလေလုံဝုန်တင်ပရိစရာဝန်သိန်းစောမြမောင်ဇာတိကတတရင်တိမစေတတိုင်တိုင်နုံတမွေတငါတိမနုံပုန်ဒီကွေကရရထောင်းကောက်တိမနုံတတိတလိုက်ဖန်မနော့ကနေမော့ပွေပဝဲကတကတဲ့မင်းဒီမိုကရေစီမိုင်းမော့ပကြီးတကဆွန်ကွန်ပူဟာပေဟွန်ဖန်မနော့ကနေမော့ပတူကုတ်ကတပ်တဲ့အခွန်ကွန်ပိဟာခုန်တကတတိတလာဟေခါဝိုင်ပရီလန်မန်ကစ်အော့ပစီပရမ်ကတမေရာရင်တငါတိကတခီရာတိစငိုင်ကနေပမောစရာဝန်တင်းစောမြတ်မောင်းနော့ကိပွန်တိမှုတ်နော့ပတ်ပေါက်ဖန်မနော့ကမောကုဟိုက်ပွန်နော့တူတ်ကတထောင်းတုံနေယမုတ်ကိတိပွန်ဒီကွေကရပ်ခမ်ဒီချမ်ဆာပြမနန်ကတထောင်းကအန်ကွေကရပိုင်ချမ်ဆာမမော့လခိုင်အန်ပွန်ဒီကွေကရယုံချောင်းအန်ပမောချုပ်ချောရပ်ညက်ရပ်မာကိပုံညက်ပမာကိအန်အပေါက်ပဲနော်ကိပွန်ဒီကွေကရလောက်ရမ်တတိတလိုက်ဖန်မောကရမမြမကွန်ပီဟောပဟွန်ပူပဂျုံဆွန်ဆွေကရယန်ကယောက်ခနဲကွေကရလောက်ရမ်ချောင်းယုံနော်တတိတလိုက်ပွန်ကွေကရတောင်းဟဲစတန်ရာဂျီတချေမခွချောင်းယုံစရာဝန်တင်းစောမြမောင်ပမောချုပ်ချောပူချုပ်ပလောင်းပီအက်စ်အန်အက်တီအန်အန်အေပွန်ဒီစပေါက်လိုက်ကရလောက်ရမ်ဖန်မောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်NND နပတ်ရာချချော့ကိုင်းစရာဝန်တင်းစောမြမောင်မခွေကွေကရယုံကြီးပြပွန်တင်မောင်ဇမနန်ဖန်မော်နော်ကမောပစံလူကဒီမိုကရေစီမိုင်းမောကပတိယကြီးစနာကွန်ပီဟာပေဟွန်ပွန်ဒီကွေကရလရောမချောင်းယုံနော်ကိဖန်မော်တပ်လန်ကိခန်ကိပွန်ဒီကွေကရမှုတ်နော်ကူချီဒါမကနန်ဖန်မော်နော်ကအန်ကွေကရလရောမယမ်ယူတီကန်ချောမင်းဒီမိုကရေစီနော်ပွန်ဒီတော့ဂျူတီတုံဟွေယမ်အင်းလခိုင်အန်ပမောစရာဝန်တင်းစောမြမောင်ကနေမော့ succession e kanjo krapayu no mang democracy khan ki e hwai pun ti yok yok kapyang krapayu no tiem ki te online yu nan he phan mo kada mang nyama kora bu sung khom ui krapasang lo e mang democracy mai krapone akwang ta pokyam in pomo e kon pi ha pi hun so sang pun e akwang ของวีมาสสังพุทธิกุกระดิยาจีเอมังดิโมครีซีเฟดรัยเอสังจุครีดิยูกันโจกระดับเตดิปุยปฏิดิเอิร์นส์ออฟจิบรอมแลนด์มันปุยสุขสักกิคันคิสนสังปุญยูเอนอกิซุมอมปมอสราวันติงสอมเยมังปุยจะเชิงอังอักระประยุมกิเอปุนติกุกระละกระซุมไม้เอปุนติทัดไห่สนกระประยุจุดจอแลนด์มันอัจฉริยะเตติตันอมประยุสราวันติงสอมเยมังกระประยุมพรอมนอมังดิโมครีซีไว้ต่อการยังราวสนเอปมอเอกันโจกรุนายในรุมปลายเตติตันลายสนสังปุนเตปเตเอจุดจอดแลนด์มันพิสุกสากิแคนคีมอกระประสังจูจาเอติเตปเตคอมอุดคอมเลงนอกิปนติเตรียมการลายอยู่นั้นเฮสตังลุยจิตจีกระดาดเรียกเตติงสกายเวนติงช่วยปุปมอจุดจอดมหูยาช่วยปุตาในหนุนปลายแคนเนสังจูครีดิอุดกระดากลุ่มตุ่มตายอมิวตาเนียนโยเยอัจุยาปนติปลีการลายสตังระราสสีมหูยาช่วยปุตาเอลพีดีเอฟยำจากิดิยุกระดาเรียกจีกาจุดจอดเอ็นตมหอยยำเอ็นนอกิสังเตปเตติแลนด์มันพิสุกสากกูปอกกูยำอังกุ้ยกระดูดิปลักไข่ในรุมแปรกระไปอยู่กี่อังอากอให้กุ้ยกระเฟติเลือกไข่แอนกระดาปอกยำเอ็นเฟนติ้งช่วยปูตับเลนลุยราสังโจครีดิยูกันจอกระปูปองดีไม้ประมาจุดจ่อแอนยูจีเตติตะลายปุ่นติปลีการไล่สตังอยู่นั่นเฮสตังปุ่นชิดซีกระดาขี่กาวดิมสงายปลักงบดิมตายแกแน่กระดาเฟนไล่ชาวมอคือหุยแลนมันปุ่ยสุสากินตะปุ่ยมันละท้าปุ่ยไหนปุ่ยแบบปุ่นที่กุยกระชุมประมาจุดจอบกุยเป็นกล้อม MNDAA แกแน่หุต่อกระนับยำกากีไม้ต่อกระเติมกระจอยกากีเตติตะลายเลือกไข่แอนมอคือเช้าหุยกินตะปุ่ยไม้ละท้าปุ่ยไหนแกแน่ปุ่ยไปยุ่มกระเนี่ยมาตะเกะแกแน่ปุ่นที่ต่อแหวนเติมก็ผ่อนแซนไม้เก่าตะทงละมันอีตะปุ่งไอปุ่นกุยกระจองควันปุ่ยหอบหุ่นลุยเก่าปุ่นที่กุยกระยุ่มตะเสียก็กุ้ยกระมัดจุบจอบกุ้ยเป็นกลอมเต็มช่วยกากิตติตลายสนสังอังกุ้ยกระละกระสุมสนคนพิฮาไปหุ่นหูฉับแย่นไม้หูโตกระนับยำเฮ้ยสตางผ่อนจิตจีกันแน่กระดักขี้อินจุบจอแลนมันปุยสุกซักมอเคิลจะหุยกิติปุยปลีไม้ละชาปุยนายลุยเสียไปปมอกวนพิฮาปุหุ่นราเสียไปปุ่นกุ้ยกระชุมกระดักขี้เก่าของของกระไปอยู่กิกระดักปอกแกมอินนอกิสังจูครีดิยุกันจอกำเป็นสนกระตับเตติและชาปุยไนจะดีกระดาคิดสตรีมหักเตะช้ำปลักกองปลักเซหักเตะระเคยหักเตะช่างหักเตะยางหักเตะค้างหักเตะยางสกรากระดาดดีหักเตะตีมันตะลิสกายมาคุยกระดาเวงประคูอังอับมอจุดจอแลนอจุยาปุยสุกสาคุยดีปุยปลีไม้ละชาปุยไนลุยเสียตะพรจังนอกกี่ให้ผลที่กุยกระดาสตางอยู่นั้นพันหมอกระดาดดีหักเตะจินตะเน้นไทยประคูกันแน่มอคือเจ้าหุยกิติปุยไม้ตรงตงวยบอกจังไอปุ่นที่เจ้าเลือกไข่แอนพันมอกระเมืองชมปลักเสกันเนหุยกิติปุยไม้ละทาปุยนายตะเสียตะใจจังกระดาดหักได้ดึงสกายกันเนตะเกลียติจังหักได้ระคายตะพันดิมจังไม้จากปุระชาตะตีตะลายหอยปุ่นที่ตีลายสังเฮ้เลือกไข่แอนกระดาดหักได้ดึงตะเน้นตายก็พันปอกไม้พันมอกระดาดหักได้ดึงประกูอัลเลียปอกสกายอัลเลียปอกหักแต่คางตะปอกไม้หักแต่เชื่อมปลักกองตะปอกหุยที่ปุยไม้ตรงตะตีตะลายเฮ้มอคือจะหุยที่ปุยไม้ละทัดปุ่นนายกันแน่ก่อนอยากกับพันก็กวนปุ่นตะปุ่นตายก็คอมอุ๊ยคอมเลยยุมราเซียกอติก็ลุยเซียตงาอเลียก็กันแน่กุยกรามาติปมอญแหมากระอุดกระกุยก่อนปุ่ยเฮาไปหุ่นลุยเซียลุยมูกุยกะละญะจองก็ลายเลียมูหมายปมอญแหมจองรอกปวนก็อเลียมูลุมยูแอนตมูหมายทองรามูญะติปานิลุยมูหมายปมอญแหมช้างปัจจุก่อนปุ่ยเฮาไปหุ่นก็เลียมูกุยกะละกระซุมไอปุ่นกุยกะตองเฮ้พันมอสตังเอ็นมอสตังปัสปาวจุดจอไปอยู่ไกลกระดาจากพังแอนยูจีเข้าวันยัดไปครองลายสตังกราวแกปุ้ยกราฟารอมฟารีไม้แกมอกระพลัดประหันสุนไปเตตันลายกัสตังเตมอสุนกระดาบุเฮ
ทีนี้ก็รอทีมงานเลยเว Radio NUG เอซีซั่นรีโกคิดตายันเอาไปมั้ยမြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။